ကျွန်တော်တို့အခုအစီအစဉ်ရတော့ဗောနော်ဒီမှာရှိတဲ့ဒီ American ခြေစိုက်ဗောနော် Making Sense International ဆိုတဲ့အဖွဲ့အစည်းတစ်ခုရှိတယ်သူကဟိုမိတ်ဖက်အဖွဲ့အစည်းတွေဗောနော်သူတို့ State Department လည်းရှိတယ်သူတို့အနေနဲ့အများကြီးတူတူတွဲလောက်ထားတဲ့လူတွေရှိတယ်ကျွန်တော်တို့ဒီမနှစ်တုန်းကကွာလာလမ်ပူမှာဗောနော်မလေးရှားမှာအဲ့ဒီမှာကျွန်တော်တို့ဒီ Making Sense ကပဲဒီအရှိတောင်အရှေ့နိုင်ငံကကျွန်တော်တို့ YCL လူငယ်ဆိုပြီးတော့လေ Summit တစ်ခုလောက်နေတယ်သူတို့တရားလေအဲ့ဒီမှာကျွန်တော်တို့ကဒီရမြန်မာပြည်အားလည်းပါတယ်တခြားအာဆီယံနိုင်ငံတွေအားလည်းကျွန်တော်တို့အကုန်လုံးလူငယ်တွေ YCL member တွေအကုန်လုံးပါပြီးတော့အဲ့ဒီမှာမလေးရှားမှာပါဖြစ်ကြတယ်အဲ့ဒီဟာဆိုတော့ကျွန်တော်တို့အဲ့တုန်းကတော့ကျွန်တော်အာဆီယံ region အတွက်လုပ်ပေးထားတဲ့အရာဒီ Washington DC မှာကြတော့ကျွန်တော်တို့သူတို့အဲ့ဒီ making sense ကပဲကျွန်တော်တို့အာဆီယံနိုင်ငံမှာရှိနေတဲ့ကျွန်တော်တို့ YCL fellows တွေပေါ့နော်ဒီ alumni တွေကိုကျွန်တော်တို့သူတို့ကဖိတ်ခေါ်တာပေါ့နော်ပြောအဓိကအဖြစ်နဲ့ကျွန်တော်ခုလက်ရှိမှာဆိုရင်လည်းသူတို့လှုပ်ထားတဲ့ဟာဆိုရင်လည်းဒီကမ္ဘာစီးပွားရေးနဲ့ဆိုင်တဲ့ဟိုဟာအရာတွေဖြစ်တယ်ပြောလူငယ်တွေနဲ့ပတ်သက်တဲ့ဟိုဟာပေါ့အလောက်ကန်ခွင့်လန်းနေနဲ့လည်းပတ်သက်တဲ့ဒီကျွန်တော်တို့အကြောင်းအရာတွေဟိုပတ်သက်တဲ့ခါကျတော့ကျွန်တော်တို့မြန်မာပြည်မှာရှိဆိုရင်လည်းကျွန်တော်တို့ဒီ American တန်ယုံကနေပြီးမှကျွန်တော်တို့ဒီဟိုဟာကိုပိုင်လုပ်ငန်းလုပ်နေတဲ့လူတွေရောဒါမှမဟုတ်အလားအလာရှိနေတဲ့လူငယ်တွေကိုတို့တို့ကကျွန်တော်တို့ကွန်နမနေးရှင်းလုပ်ပြီးမှအခုလက်ရှိမှာပြောတော့ဒီဟိုဆက်မစ်ကိုတက်ဖြစ်တာပါကိုဟုတ
်ဒီမှာကောအခုဟို YCL ကတော့ထုံးစံအတိုင်းဆိုရင်တော့သမ္မတဥပမာကဒီအရှိတောင်အရှအာဆီယံနိုင်ငံတွေကလူငယ်တွေအတွက်ရည်ရွယ်ပြီးတော့ပဲသူကဖွဲ့ပေးထားတာပေါ့နော
်ဒါပေမဲ့
အခုဒီအခုဟိုကိုစလိုက်တို့ဒီဝါရှင်တန်မှာလာတက်တဲ့ဆက်မစ်ကြတော့ကောအော်အရှေ့တောင်အရှာနိုင်ငံတွေကြီးပါလားတခြားအာဖရိကတို့ဥရောပတို့တခြားလက်တင်အမေရိကတို့ကလူတွေရောပါလားဗျာ
အော်ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကအဖြစ်တော့ဟိုဟာပါတယ်အာဆီယံနိုင်ငံကကျွန်တော်တို့ဒီ YCL alumni တွေပေါ့နော် fellow တွေပါတယ်ပြီးမှကျွန်တော်တို့တစ်ကဘာလုံးနဲ့တိုင်းတာနေဆိုရင်ကျွန်တော်နိုင်ငံပေါင်း50ကျော်လောက်ကျွန်တော်တို့အဒီမှာလာတက်ကြတယ
်ဒီဟိုဟာပေါ့နော်အာဆီယံလူငယ်တွေရဲ့တခြားနိုင်ငံတွေကလူဒူရီကိုစုပြီးတော့တွေ့ပေးတဲ့အဓိကရည်ရွယ်ချက်ကဘာလဲဗျ။အ
ော်အဲ့ဒါကြတော့ကျွန်တော်တို့တစ်ကဘာလုံးဆိုင်ရမှာကျွန်တော်လူငယ်တွေအတွက်ပေါ့နော်ဒီအလောက်အကန့်ခွင့်လန်းရှားပါလာတယ်ပြီးတော့ဘာအခက်ခဲတွေရှိပါရှင်ခေါ်မှုတွေရှိတယ်ဆိုတော့ကျွန်တော်တို့အဓိကတော့အပြေရှားခြင်းနဲ့အဲ့ဒီအပြေရှားခြင်းတဲ့ခါကျတော့ကျွန်တော်တို့ဒီကိုနိုင်ငံထင်းမှာဒါမှမဟုတ်ကို region ထင်းမှာဘာဖြစ်နေလဲလူငယ်တွေမှာဘာဖြစ်နေလဲဘယ်လိုမျိုးကျွန်တော်တို့အလောက်ကိုင်းတက်ဖန်တီးရမလဲဆိုတဲ့ဟာတွေကျွန်တော်တို့ဒီကဘာလုံးအတိုင်းတာနေပေါ့နော်ဥပမာဒီ foundation တွေကလည်းအများကြီးပါလာတယ်ပြီးတော့တခြားကျွန်တော် Microsoft တွေကလည်းပါလာတယ်ပြီးတော့ Dell တို့ပြီးတော့ကျွန်တော်တို့ဒီအဓိက USA ကသူတို့ program တွေလူငယ်တွေအတွက်ဒီပါရီဟိုဟာ season လုပ်လဲအလောက်ကိုင်းခွင့်လန်းနေပါရီလုပ်လဲအလိုမျိုးတွေပေါ့နော်အများကြီးအကြောင်းအရာတွေကိုကျွန်တော်တို့ကတချို့ဆိုရင်သူတင်တာအကောင်းကောင်းလေးလုပ်ပြမှာ presentation ပေးကြတယ်အဲ့လိုမျိုးတွေပေါ့နော်အဓိကတော့ကျွန်တော်လက်ရှိကပ္ပမှာရင်ဆိုင်နေရတဲ့ဒီအလောက်ကန်ရှာပါလာမှုရေပြီးတော့ migration ပေါ့နော်အဓိကဒီမှာအကြောင်းမှာပြောမယ်ဆိုရင်လည်းကျွန်တော်တို့ဒီဟို migration ပြဿနာတွေဘယ်လိုဖြေရှင်းကြမလဲပါဒီဟိုအဓိက issue တွေရှိတယ်ဆိုတော့ဟာအလုံးကျွန်တော်တို့အဓိကအမြင်ချင်းဖလေဖို့အတွက်အဓိကဟိုဖြစ်တယ်လို့ပေါ့
ကို slide နှုတ်ကရောမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဗားရီများတင်ပြဆွေးနွေးခဲ့ကြပါတယ်
အများစုပြောကြတာကနိုင်ငံအလိုက်မဟုတ်ပင်နဲ့ကျွန်တော်တို့ဒီက foundation တွေပြီးတော့ NGO ပိုင်းတွေပြီးတော့တချို့ဟိုသုတေသန company တွေပြီးတော့အဲ့ဒီ entrepreneur အောင်မြင်နေတဲ့ကျွန်တော်တို့သူတီထွန်သူတွေရေရအဓိကအမြင်ကိုကျွန်တော်တို့ကသူတို့က presentation ပေးတယ်ပြီးတော့ဆွေးနွေးတယ်အဲ့ဒီမှာကျွန်တော်တို့ကအဲ့ဒီကောင်းစဉ်အလိုက်ကိုစိတ်ဝင်စားရအရာအပေါ်မှာမူတည်ပြီးမှကျွန်တော်တို့အဲ့ဒီမှာဝင်ပါဖြစ်တယ်ကျွန်တော်မြန်မာပြည်နဲ့ပတ်သက်ပြီးတော့ပြောလို့ဟိုဟာဟိုဒီလိုမျိုးအချိန်တက်တက်ပေးတာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ကဘာရသွားလဲဆိုတော့ပြောခွင့်မရပေမဲ့ခင်ဗျားနိုင်ငံတွေမှာဟိုအိန္ဒိယဆိုဥပမာအိန္ဒိယဆိုရင်လည်းသူ့နိုင်ငံမှာရှိနေတဲ့အိန္ဒိယနိုင်ငံက foundation တခုရှိရဲ့အဲ့ဒီ foundation ကအဲ့ဒီ through ဒီအိန္ဒိယနိုင်ငံမှာပါလုပ်နေလေဒီလူငယ်တွေနဲ့ပတ်သက်ပြီးတော့အလောက်ကိုင်းခွင့်လန်းနေပါလေလို့တော့ပေးနေတယ်သူရဲ့ program activity လေးကိုသူအကုန်လုံးပြောပြသွားတယ်ပြီးတော့တန်တဲ့လူတွေကြတော့လေကျွန်တော်တို့ဒီ corporate တွေပေါ့နော်ဥပမာ Ford တို့ဒီ company တို့လူငယ်ပိုင်းဆိုင်ရာမှာ director တွေဆိုရင်လည်းသူရဲ့ Ford Foundation နဲ့လက်ရှိလူငယ်တွေပေါ်မှာလို့ဟိုဒီလုပ်ငန်းလုပ်နေတဲ့အရာဘယ်လိုမျိုး strategy တုံးပြီးမှလူငယ်တွေဟို target ထားပါတယ်ဆိုတဲ့ဟာကြီးအဲ့လိုမျိုးပဲကျွန်တော်တို့နားထောင်ခင်ရခဲ့တယ်ဟုတ
်အခုကို slide တို့ဒီ summit ကိုတက်ပြီးတော့မြန်မာနိုင်ငံမှာပြန်ပြီးတော့အသုံးချလို့ရနိုင်တယ်ဆိုတဲ့သဘောကကိုကောင်းတယ်မှာပေါ့နော်အတိဝင်သွားတဲ့သူတို့ရှိရာနမူနာလေးတွေအတွေ့အကြုံကောင်းနေပါတယ်များရရလဲဗျဟို
အတွေ့အကြုံ ဆိုတာကျွန်တော်အများကြီးရသွားတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်အဲ့ဒီမှာဝင်ပြီးတော့အဓိကဆွေးနွေးဖြစ်ကြတဲ့အကုန်လုံးတွေပါနော်ဝင်ပြီးတော့ presentation ပေးတဲ့အဖွဲ့အစည်းရတော့ဒါမှမဟုတ်လဲ panel discussion တော့တဲ့အချိန်မှာအားလုံးနှိပါပြောနေကြတာဟာပါလဲဆိုတော့အဓိကအဖြစ်ကျွန်တော်တို့ technology ကိုနှိပညာပေါ့နော်နှိပညာဘယ်လောက်အရေးကြီးတယ်လဲဆိုတဲ့ဟာအဓိကတို့ highlight လုပ်ပြီးတော့ပြောကြသွားတယ်ပြီးမှနောက်တစ်ခုကစိုက်ပျိုးရေးနိုင်ငံကိုအခြေခံပြီးမှဒီနိုင်ငံကိုပေါ့နော်ဥပမာအာဖရိကတို့ပေါ့နော်အဲ့ဒီမှာဆိုရင်တို့အာဖရိကမှာစိုက်ပျိုးရေးနဲ့အောင်မြင်နေတဲ့လူတွေတို့မှလည်းဘာမှဟိုဖက်ဆန်လည်းမရှိကြဘူးတို့လုပ်ငန်းလုပ်ခါစားတယ်မှာဒါမဲ့တို့ဘယ်လိုအောင်မြင်မှုရခဲ့တယ်လဲပြီးတော့တို့အစိုးရနဲ့ဘယ်လိုအတူတူလက်တွဲပြီးမှဘယ်လိုဖြေရှင်းတယ်လဲဒီပြဿနာဥပ္ပေါ်နော်လေယာမေယာမေပိုင်ဆိုင်မှုတွေလေယာမေပိုင်ဆိုင်မှုတွေကစားတို့ဘယ်လိုတွဲလို့ရတယ်လဲပြီးတော့တို့ market ကိုဘယ်လိုဟိုထိုးဖောက်ရတယ်လဲပြောပြရဘယ်လိုမျိုး skill တွေကိုတို့ဒီ NGO တရားနဲ့ဘယ်လိုမျိုးတို့ကို capacity building တွေပေးတယ်လဲဆိုတာအများကြီးကျွန်တော်တို့လေ့လာလို့ရတယ်ဥပမာဆိုပါဆိုကျွန်တော်တို့မြန်မာပြည်မှာဆိုရင်လက်ဆက်ပြိုးရေးကိုအခြေခံတဲ့နိုင်ငံဒါမဲ့ကျွန်တော်တို့ဟိုမှာကကျွန်တော်တို့စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အောင်မြင်နေတဲ့အောင်မြင်တဲ့အဖွဲ့အစည်းဆိုတာတိတ်တော့ကျွန်တော်တို့မကြားဘူးပေါ့နော်လူနာမည်နဲ့ဖြစ်ဖြစ်ရောကုမ္ပဏီနာမည်ဖြစ်ဖြစ်ရောဥပမာဆန်စပါးပို့ရဆိုရင်လည်းမြန်မာပြည်ဆန်စပါးပို့တယ်လို့ပဲတည်တယ်ဒါမဲ့ဆန်စပါးကမှဘယ်လိုမျိုးနည်းပညာနဲ့ထုတ်လုပ်ပြီးတော့ဘယ်လိုဒီတခြားနိုင်ငံကပို့ပါတယ်ဘယ်လိုမျိုးဒီကုမ္ပဏီအဖွဲ့အစည်းဆိုတဲ့ဟာတွေကျွန်တော်တိတ်မတွေ့ရဘူးပေါ့နော်အဲ့ဒါကြောင့်တော့ကျွန်တော်တို့အဲ့မှာ learning process တွေအများကြီးတွေ့ရတယ်ပြီးတော့ technology ကလူငယ်တွေမှာဟိုဘယ်လောက်ထိသူတို့အာယုံဆိုင်တယ်လဲဆိုတာကျွန်တော်အများကြီးမြင်လို့ရသွားတယ်တခြားဖွံ့ဖြိုးတိုးတက်စေနိုင်ငံဖြစ်တဲ့အာဖရိကတွေရောပြဿနာကိုချေခံပြီးတော့နိုင်ငံကိုတိဆောက်နေတဲ့နိုင်ဟိုလူငယ်တွေမှာဘာတွေလုပ်နေကြလဲဆက်ပြိုးနေပတ်သက်ပြီးတော့အဲအဲ့လိုမျိုးလေးတွေကဒီကျွန်တော်တို့အများကြီးကျွန်တော်တို့ဟို landing လောက်တာအများကြီးရှိတာပေါ့ဘာလို့ဆိုတော့ကျွန်တော်တို့နိုင်ငံလည်းဆက်ပြိုးရေးကမှဒီချေခံပြီးမှဟိုအသက်မွေးပြုကြတဲ့နိုင်ငံကိုအဲ့ဒီမှာကျွန်တော်တို့နိုင်ငံမှာဘယ်လောက်ထိအရေးကြီးတယ်လဲဆိုတာအများကြီးသိလို့ရတာ